နိုင်ငံကောင်စားရေးအတွက်ဟီတီနိုင်ငံကြီးခေါင်းဆောင်တွေအတူလက်တွဲလှုပ်ဆောင်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပန်ကြားလိုက်ပါတယ်။ဟီတီနိုင်ငံသားတွေအတွက်ငြိမ်းချမ်းမှုရောလုံခြုံမှုပါရတဲ့နယ်လို့ပြောပါတယ်။ဟီတီနိုင်ငံမှာဗိုလ်တပ်နှစ်ကသမ္မတဂျိုဘန်မိုရစ်အလုတ်ကြံခံရတဲ့နောက်ပိုင်းအခြေအနေတွေကိုသူအနီးကစောင့်ကြည့်နေတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဟီတီသမ္မတမိုရစ်ဟာဇူလိုင်9ရက်နေ့မနက်အစောပိုင်းကပေါ်တော်ပရင်စ်မျိုးတော်ကသူ့နေအိမ်မှာတနက်နေ့အပစ်ခံရပြီးသေဆုံးခဲ့ရတယ်လို့သမ္မတကတော့မာတင်မိုရစ်ကတော့ပြင်းထန်တဲ့ဒဏ်ရာနဲ့ဖလော်ရီဒါပြည်နယ်မိုင်ယာမီမှာစိတ်ကူတာမှုခံယူခဲ့ရတာပါအခြေအနေတွေကိုတေချာသိရဖို့ကြမ်းကျင်တဲ့အစ်မင်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆစ်လွတ်ခဲ့ပြီးအမေရိကန်နိုင်ငံဘယ်နေရာမှာကူညီပေးဖို့ကန့်နှံ့နိုင်မလဲသိအောင်လုပ်နေတယ်လို့လည်းသမ္မတကပြောပါတယ်စုံစမ်းစစ်ဆေးမှာအကူအညီပေးနိုင်မှုအတွက်အမေရိကန်တရားရေးအမိမြေလုံခြုံရေးနဲ့နိုင်ငံခြားရေးဌာနတွေအပြင် NSC အမျိုးသားလုံခြုံရေးကောင်စီကအရာရှိတွေပါပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဟီတီကိုတနင်္ဂနွေနေ့ကရောက်သွားပြီဖြစ်ကြောင်းသမ္မတအင်မြူကကြေညာပါတယ်အရေးပါတဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာအတွက်ဟေဒီအစိုးရအရာရှိတွေနဲ့အတူပြန်လည်တုံ့တက်ခဲ့တယ်လို့သမ္မတအလုတ်ကြံခံရမှုစုံစမ်းနေတဲ့ဟေဒီရဲတွေနဲ့ပါတွေ့ဆုံခဲ့တယ်လို့ NSC ပြောခွင့်ရကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကယာယီဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ဖြစ်ရထားခံရသူလွှတ်တော်ဥက္ကဋ္ဌတို့နဲ့ပါတွေ့ဆုံပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးနိုင်မယ့်နိုင်ငံရေးသဘောတူညီမှုရအောင်ဆွေးနွေးဖို့အားပေးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုတာပါ။တချိန်တည်းမှာပဲသမ္မတမော်ရစ်ကိုလုတ်ကြံတက်ဖြတ်မှုမှာနောက်ကွယ်ကနေကြိုးကင်မယ်လို့တန်မြတ်ရှိသူဖလော်ရီဒါအခြေစိုက်အသက်63နှစ်ရွယ်ဟေဒီအမေရိကန်ဆရာဝန်ခရစ်စတီယန်အီမန်နျူအယ်ဆန်နံဖြစ်ကြောင်းဟေဒီရဲချုပ်ကတင်းငွေညပဲမှာပြောပါတယ်သူဟာဟေဒီရဲကနေဖမ်းမိထားတဲ့ဟေဒီအမေရိကန်နိုင်ငံသား3ယောက်ထဲကတစ်ယောက်ဖြစ်ပါတယ်